မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဩဂုတ်လ၄ရက်နေ့ကမလေးရှားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကိုယ်တိုင် UCP တရားမဝင်နေထိုင်အလုပ်လုပ်နေသူတွေကိုဖမ်းဆီးခဲ့ပါတယ်။ဈေးဆိုင်ဌာနတွေမှာအလုပ်လုပ်နေတဲ့နိုင်ငံခြားအလုပ်သမား900ကျော်ကိုဖမ်းဆီးခဲ့တာမှာလက်ရှိ180ကိုဆက်လက်ထိန်းသိမ်းထားတဲ့အထက်မြန်မာအလုပ်သမားတွေလည်းပါဝင်ကြောင်းသိရပါတယ်။ BNN နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့အတူဖမ်းခံထားရတဲ့မြန်မာပဲနှစ်ယောက်ရှိသလဲဆိုတာကိုတော့သေချာမသိရသေးတဲ့အကြောင်းမလေးရှားရောက်မြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့ကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဒီတွင်တော့မအေးမာကဆက်ပြီးပြောပြပါမယ်ရှင
်မလေးရှားနိုင်ငံကွာလာလမ်ပူမြို့ကဈေးဆိုင်နှန်းတွေကိုမလေးရှားလာဝကကတာဝန်ရှိသူကိုယ်တိုင် UCP ဖမ်းဆီးရမှာဩဂုတ်လအတွင်းအကြီးဆုံးစစ်စင်ရေးတစ်ခုလို့ပြောလို့ရပါတယ်ဖမ်းဆီးစစ်ဆေးမှုတွေအတွင်းလူ980လောက်ကိုစစ်ဆေးမင်းမြတ်ခဲ့ပြီးအဲ့ဒီတဲကမြန်မာတွေအပါအဝင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံမှာမြန်မာလူသမားတွေကိုအကူအညီပေးနေတဲ့ပရဟိတလုပ်ငန်းတွေကိုလုပ်ကိုင်နေသူကိုတီဟမမောင်ကပြောပါတယ
်ဒီ operation တော်တော်များများမှာဒီ immigration ကအကြီးဆုံးကိုယ်တိုင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီ operation ကိုကြီးတယ်လို့ပဲပြောရမှာပေါ့နော်စဖမ်းတဲ့ဟာတော့လူရောက်900ဝန်းကျင်လောက်ဖမ်းတယ်ပေါ့နော်ဖမ်းပြီးတော့တကယ်အထောက်ထားမဲ့ပေါ့အထောက်ထားမရှိတဲ့လူတွေကိုဖမ်းလိုက်တာ180အဲ့180ထဲမှာမြန်မာတော့ပါတယ်ပေါ့ဒါပေမဲ့မြန်မာဘယ်နှယောက်ဆိုတာတော့ကျွန်တော်ကအတိအကျမသိသေးဘူးဘာလို့ဆိုတော့မနီယာမဖမ်းတာဆိုတော့သူတို့စီးရင်တိကျတော့မထုတ်ပြန်သေးဘူးနောက်တချို့တွေက permit ရှိတယ်ဒါပေမဲ့နေရာကွဲလွဲလို့နောက်တချို့ကျတော့အလဲဗီဇာနဲ့လာတယ်ဟိုအလုပ်လုပ်ခွင့်မရှိဘူးပေါ့နော်အဲ့ဒါတွေသူတို့ပြန်စီစစ်တဲ့အခါကျရင်မြန်မာဘယ်နှယောက်ရှိတယ်ဆိုတော့အသေးစိတ်သူတို့ထပ်ပြီးကြီးညာပါမော်နော
်ဒါဟာပြီးခဲ့တဲ့လအတွင်းကကွာလာလမ်ပူမြို့ကကုန်တက်ကြီးတစ်ခုကိုစီးနှင်းဖမ်းဆီးမှုတွေဖြစ်ပွားပြီးတဲ့နောက်တစ်ချိန်အဖြစ်ကွာလာလမ်ပူမြို့ထဲမှာပဲဈေးဆိုင်နှန်းတွေမှာအခုလိုမျိုးကြီးမားတဲ့စစ်စင်ရေးနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပြပါဗျ။
တကယ်ကြီးကြီးမားမားဖမ်းတာဆိုရင်တော့ပထမတစ်ခေါက်ကတော့ပုံတိုက်ပေါ့နော်။အဲဒါဒုတိယတစ်ခေါက်ကတော့ကျွန်တော်တို့ကွာလာလမ်ပူမှာရှိတဲ့မြန်မာဆိုင်တန်းပေါ့နော်။ဒီတော့အခုတင်စားခေါ်ထားတော့ဓာကာအသေးစားလေးပေါ့။ဘာလို့ဆိုဘင်္ဂလားဒေ့ရှ်ရှင်များလာဦးအဲ့ဒီမှာ
။မလေးရှားနိုင်ငံမှာတော့တရားဝင်အထောက်အထားတွေလုပ်ဖို့အတွက်မလေးရှားအစိုးရကဖေဖော်ဝါရီလကနေဇွန်လကုန်ထိနောက်ဆုံးထားလှုပ်ဆောင်ပေးဖို့အတွက်ခွင့်ပြုပေးထားတာပါ။ဒါပေမဲ့အလို့ရှင်တော်များများဟာဈေးပေါ်ပေါ်ရတဲ့တရားမဝင်အလို့သမားတွေကသာခိုင်းစေချင်တာကြောင့်ခုလိုမျိုးတရားဥပဒေချိုးဖောက်နေတယ်လို့လည်းမလေးရှားအနာပိုင်တွေကဆိုပါတယ်။အခုလိုမျိုးဖမ်းဆီးမှုတွေကတော့မလေးရှားနိုင်ငံတဝန်းလုံးမှာဖမ်းဆီးနေတာဖြစ်ပြီးကွာလာလမ်ပူလိုမျိုးကြီးတွေမှာတော့ဒီလထဲမှာဒါဟာအကြီးဆုံးဖမ်းဆီးမှုဖြစ်ပါတယ်။မလေးရှားရောက်မြန်မာတွေကတော့အခုလိုမျိုးမြန်မာဆိုင်တန်းတွေဘက်မှာဖမ်းဆီးနေတာကြောင့်ဈေးဝယ်သွားတာတွေမလုပ်တော့ဘဲနေကြတယ်လို့ဆိုပါရယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားနိုင်ငံကိုတရားဝင်ဆေးလွတ်တဲ့အလို့သမားပေါင်း2,000ကျော်ရှိပြီးတခြားတရားမဝင်တဲ့နှီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြန်မာအလို့သမား9,000ထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါရယ်ရှင်